ယူကရိန်းနဲ့ရုရှားကြားငင်းငယ်လမ်းစာရှင်းနေအောင်ရုရှားသမ္မတဗလာဒီမီယာပူတင်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီတို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးလိုတဲ့အကြောင်းကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုကူတာရက်စ်ကစာပေးပို့ကြောင်းကြားလိုက်ပါတယ်။မော်စကိုနဲ့ကီဖ်မြို့တွေမှာတီးခြားစီတွေ့ဆုံလိုတဲ့အကြောင်းကုလသမဂ္ဂဆိုင်ရာရုရှားနဲ့ယူကရိန်းကိုယ်စားလှယ်အဖွဲ့တွေထံအင်္ဂါနေ့ကစာပေးပို့ကြောင်းကြားတာဖြစ်ကြောင်းအတွင်းမှုချုပ်ရုံးကပြောဆိုခဲ့တာပါ
။ The Secretary General said at this time of great peril and consequence,He would like to discuss urgent steps to bring about peace in Ukraine and the future of the
country. ဒီမှာလည်း NDN နောက်ဆက်တွဲအကျိုးဆက်တွေကြုံရခြင်းမှာယူကရိန်းမှာငြိမ်းချမ်းရေးရှိဖို့ကုလသမဂ္ဂဗြိတိန်နဲ့နိုင်ငံတကာဥပဒေတွေကိုခြေခံတဲ့နိုင်ငံစုံပါဝင်တဲ့အနာဂတ်ကိုတည်ဆောက်နိုင်မယ့်အစီအစဉ်တွေကိုအမြန်ဆုံးဆွေးနွေးလိုတဲ့အကြောင်းအတွင်းမှုချုပ်ကပြောဆိုထားပါတယ်လို့ကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျာရစ်ကဘော်ဒူးနေနယူးယောက်ကုလသမဂ္ဂရုံးချုပ်ကဒင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ Orthodox Korean ရဲ့ Easter ပွဲတော်အခါသမယအဖြစ်အယက်သားတွေဘေးလွယာတိမ်းရှောင်နိုင်ဖို့နဲ့စာနာမှုအကူအညီတွေပေးရနိုင်ဖို့ယူကရိန်းမှာစစ်ပွဲတွေ၄ရက်ကြာရာယူရပ်ဆိုင်ထားဖို့လည်းအင်္ဂါနေ့မှာပဲအတွင်းရေးမှူးချုပ်ကတိုက်တွန်းထားပါတယ်။စစ်ပွဲတွေရပ်ဆိုင်ထားဖို့တိုက်တွန်းတဲ့နေ့မှာပဲရုရှားကယူကရိန်းနိုင်ငံရှေ့ပိုင်းမှာထိုးစစ်တွေအပြင်းအထန်ဆင်နွှဲခဲ့တဲ့အပေါ်မှာလည်းအတွင်းရေးမှူးချုပ်ကဝေဖန်ခဲ့တာပါ။ဥရောပမှာဒုတိယကမ္ဘာစစ်နောက်ပိုင်းအကြီးအမားဆုံးစစ်ပွဲဖြစ်တဲ့ယူကရိန်းပေါ်ရုရှားကျူးကျော်တိုက်ခိုက်မှုကြောင့်တချို့ထိခိုက်သူထောင်ပေါင်းချီရှိခဲ့သလိုစာနာမှုအကူအညီလိုအပ်သူ12,000ကျော်ရှိနေကြောင်းလည်းကုလသမဂ္ဂအကြီးအကဲကပြောဆိုထားပါတယ်